Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်အောက်တိုဘာလ6ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာပင်ဟာရီကိန်းမုန်တိုင်းမက်သျူးကြောင့်ဟစ်တီနဲ့ဒိုမီနီကန်နိုင်ငံတွေမှာလူ၁၀ဦးတဲ့မနန်းသေဆုံးခဲ့ပြီးအခုဘာဟားမားနိုင်ငံဘက်ကဦးတည်သွားနေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်လိုက်ပါပြီ။မြန်မာအပအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေဟာလာမယ့်နှစ်နှစ်အတွင်းစီးပွားရေးတိုးတက်မှုအရှိန်ကောင်းဆဲဖြစ်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှနာနာချမ်းနဲ့အတူတင်ပြပေးမှာခင်ဗျာ။
โอเคก้าวมาครับเนี่ยไอ้ลูกตะรินนี่ญญาปีน้าสินจะมาตะรินหลัวเลยมาส่วนเนา
ะจมารากาเกวยยีสู่จมารุเยซิทูชั่นอ่ะจมารุซิวิลมิลิทารีรีเลชั่นเนี่ยปะทะพี่รอดิซาสเตอร์เนี่ยปะทะพี่รอซิตเตอร์เนี่ย
ดาวอเมริกันยังกาเกวยตะกะดุติยาบุมูจีปอมอกคะด็อกเตอร์มิมิวินบัตဖြစ်ပါတယ်ตะรินนี่တင်ဆက်ပြီးน้าสินจะมาอเมริกันမြန်မာစစ်ဖက်ရက်ဖက်ဆက်ဆံရေးတွေ့မြင်ဆောင်ရွက်ဖို့အစီအစဉ်အကြောင်းตะรินหลัวมาအပြည့်စုံကြားကြဖို့ရှိပါတယ်နောက်ပိုင်းမှာဆိုရင်လည်းအရင်အစိုးရလက်ထက်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရေးရွာမှာအသုံးပြုတဲ့အရေးပေါ်စီမံမှုဥပဒေကိုရုပ်သိမ်းလိုက်တဲ့ပေါ်လူခွင့်ရေးလှုပ်ရှားသူတွေကကြိုးစိုးလိုက်ကြတယ်ဆိုတဲ့အကြောင်းလွန်ခဲ့တဲ့နှစ်ပေါင်း40ကထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့ကြောင်းသားလှုပ်ရှားမှုနှစ်ပတ်လည်အခမ်းအနားပြီးတော့ကုလအတွင်းမှုချုပ်အစ်တဘသူဖြစ်လာမလဲဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန္တနာချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဟစ်တီနဲ့ကျူဘာနိုင်ငံတွေမှာအသက်ဆုံးရှုံးမှုတွေနဲ့တခြားပျက်စီးဆုံးရှုံးမှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ဟာရီကိန်းမက်သျူးဟာဆယ်စုနှစ်တစ်ခုအတွင်းကာရေဘီယံဒေသကိုဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းတွေနဲ့အားအပြင်းဆုံးတစ်ခုဖြစ်ပြီးပထမနေ့ကဘာမားနိုင်ငံတရှိရာကျွန်းစုတွေဘက်ကိုဥတီရွေရှားနေပါတယ်ဟစ်တီနဲ့ဒိုမီနီကန်နိုင်ငံတွေမှာရှိတဲ့ကျွန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာမှာအနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်ဟေတီအစိုးရရဲ့မြစ်တရာရခိုင်ရဲကြောင့်အမေရိကန်ပြည်ထောင်စုကစစ်တုံးရဟရင်ကိုစီပို့ဖို့စီစဉ်နေတယ်လို့ကာရေဘီယံဒေသဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးကတ်တစ်ကသတင်းတောက်တီကိုဗုဒ္ဓဟူးနေ့မှာပြောပါတယ်တချို့ရဟရင်တွေဟာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်တဲ့ပစ္စည်းကိရိယာတွေတပ်ဆင်ထားပြီးတချို့ရဟရင်တွေကတော့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်တင်းနေကလေးနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဟေတီသမရရွက်ကောက်ပွဲမှာမဲယုံအဖြစ်အသုံးပြုဖို့စီစဉ်ထားတဲ့စာတင်ကြောင်းတွေနဲ့ဖျားကြောင်းတွေမှာမုန်တိုင်းတန်တင့်သူတွေခိုလုံမှုစီစဉ်ပေးထားရတာကြောင့်ရွက်ကောက်ပွဲကိုရက်ချွေဆိုင်ထားလိုက်ပါတယ်ဟေတီနိုင်ငံကမုန်တိုင်းတင့်ပြည်သူတွေကိုကူညီကြဖို့အတွက် USAID လက်အောက်ခံနိုင်ငံကဘေးဒုက္ခရောက်သူများတည်င်းဌာနကိုကူညီလှူဒန်းကြဖို့အတွက်လည်းအမေရိကန်သမ္မတဘရက်အိုဘားမားက Washington DC မြို့မှာတိုက်တွန်းပြောကြားလိုက်ပါတယ
်ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကိုအလွတ်တဘောရွေးချယ်လိုက်ပြီးမကြာခင်ရက်ပိုင်းအတွင်းမှာတရားဝင်အတည်ပြုကြေညာနိုင်မယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဟူးနေ့ကမဲပေးရွေးချယ်ရမှာဝါရင်နိုင်ငံရေးသမားလည်းဖြစ်တန်နမန်လည်းဖြစ်တဲ့မစ္စတာဂူတာရက်စ်ကထောက်ခံမဲ73မဲကန့်ကွက်သူမရှိကြားနေမဲ2မဲနဲ့အပြတ်အသတ်နိုင်ရရှိခဲ့တာဖြစ်ပါတယ်အတွင်းရေးမှူးချုပ်တဦးဖြစ်အန်တိုနီယိုဂူတာရက်စ်ပြက်ပြက်သားသားရွေးချယ်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီးဗိုက်တလီချက်ကင်းကဗုဒ္ဓဟူးနေ့မှာကြေညာခဲ့တာဖြစ်ပါတယ်တရားဝင်မဲပေးရွေးချယ်မှုကိုတော့ကြာသပတေးနေ့မနက်စနေရီမှာပြုတ်လုသွားမှာဖြစ်ပြီးအနိုင်ရသူကိုတရားဝင်ထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲရုရှားသံမတ်ကြီးချာကင်းကပြောဆိုခဲ့ပါတယ်ဗုဒ္ဓဟူးနေ့ကအလွတ်တဘောမဲပေးရွေးချယ်မှုမှာတော့လုံခြုံရေးကောင်စီမှာအများအားအဖွဲ့ဝင်၅နိုင်ငံဖြစ်တဲ့တရုတ်အမေရိကန်ဗြိတိန်ပြင်သစ်နဲ့ရုရှားတို့အတွက်မဲလက်မှတ်ပြားတွေကိုအယောင်တစ်မျိုးပထမအဦးဆုံးအကြိမ်ထူးထူးခြားခြားသတ်မှတ်ထားပြီးတော့အများအားအဖွဲ့ဝင်မဟုတ်တဲ့ကြံ၉နိုင်ငံအတွက်တော့အယောင်တစ်မျိုးခွဲပြီးတော့အသုံးပြုခဲ့ပါတယ်။အလွတ်တဘောရွေးချယ်ရမှာတော့ Mr. Guterres ကအများအားအဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ဗီဒိုအာနာသုံးကန့်ကွက်တာမခံခဲ့ရတယ်လို့အနိုင်ရဖို့လိုအပ်တဲ့အ ਨੇ ဆုံးမဲရည်အတွက်၉ခုကျော်ကိုလည်းရရှိခဲ့တာဖြစ်ပါတယ်။ဒေသစံတော်ချိန်ဒီကနေ့ကြာသပတေးနေ့မှာတော့လုံခြုံရေးကောင်စီကနေတရားဝင်မဲခွဲဆုံးဖြတ်မှာဖြစ်ပြီးဒီနောက်မှာတော့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့ပြီးတော့တရားဝင်အတည်ပြုချက်ရယူမှာဖြစ်ပါတယ်
။အမေရိကန်ဒုသမရလောက်နေရဲ့စကားစစ်ထိုးဝယ်ပြီးဆုံးသွားပြီဖြစ်တဲ့အတွက်အဓိကရှင်ပြိုင်ကြရမယ်ကိုယ်စားလှယ်လောက်နှစ်ဦးဖြစ်တဲ့ဒီမိုကရက်ပါတီသမရလောက်ဟီလာရီကလင်တန်နဲ့ရီပပလီကန်ပါတီသမရလောက်ဒေါ်နယ်ထရမ့်နှစ်ဦးဟာတင်းတင်းကြပ်ကြပ်နေမှာဒုတိယအကြိမ်မြောက်မျက်နှာချင်းဆိုင်စကားစစ်ထိုးကြဖို့အတွက်ပြင်ဆင်နေကြပါပြီ။ ဒီမိုကရက်ပါတီဒုသမရာလောင်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှတင်ကိန်းနဲ့ရီပပ်လီကန်ဒုသမရာလောင်အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန်စတိုနှစ်ဦးအင်္ဂါနေ့ညနောက်ပိုင်းကမိနစ်90ကြာပြည့်လွှတ်တဲ့စကားစစ်ထိုးပွဲအတွင်းပြန်ပက်သမရာလောင်တွေကိုအကြိတ်နဲ့ထိုးနဲ့တိုက်ခိုက်ခဲ့ကြပါတယ်စကားစစ်ထိုးပွဲပြပချင်းကောက်ယူခဲ့တဲ့စစ်တမ်းညပန့်စ်ကအနိုင်ရလိုက်တယ်လို့သူတေတီအများစုကတုံ့တက်ခဲ့ကြပေမဲ့ဒီစကားစစ်ထိုးပွဲကနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်သမရရွက်ောက်ပွဲအတွက်တစုံတရာအဆုံးဖြတ်ပေးနိုင်ခြင်းမရှိဘူးဆိုတာကိုနောက်တစ်နေ့မနေ့မှာထွက်ပေါ်လာတဲ့ရလဒ်တွေကညွှန်းဆိုနေပါတယ်သမရလောင်းနှုတ်ရဲ့ဒုတိယအကြိမ်မြောက်စကားစစ်ထိုးပွဲကိုတော့လာမယ့်တနင်္ဂနွေနေ့အောက်တိုဘာလ9ရက်နေ့မှာမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့မှာရှိတဲ့ဝါရှင်တန်တက္ကသိုလ်မှာပြုလုပ်သွားမှာဖြစ်ပါတယ်
ပြင်သစ်နိုင်ငံပါရီမြို့မှာပြီးခဲ့တဲ့နှစ်ထဲဆက်ဆက်ညှိနှိုင်းခဲ့ရတဲ့ရာသီဥတုဆိုင်ရာသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်အောင်အတည်ပြုခဲ့တဲ့နိုင်ငံအရေးအတွက်အလုံးအလောက်ရရှိသွားပြီဖြစ်တာမို့လို့ကာဗွန်ထုတ်လွှတ်မှုတွေရှော့ချပြီးကမ္ဘာကြီးပူနွေးမှုကိုဟန်တားနိုင်တော့မယ့်ခြေလှမ်းတစ်ရပ်စတင်လိုက်ပြီးဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အနာဂတ်မျိုးဆက်တွေအတွက်ကမ္ဘာမြေကိုကာကွယ်ဆောင်ရှောက်ပေးဖို့ကြိုးပမ်းမဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့လည်းသမ္မတအိုဘားမားကအင်ဂျီရိုမှာသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်ကမ္ဘာကြီးအနေနဲ့ပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မဲ့အဆင့်တစ်ဆင့်ကိုရောက်ရှိလာပြီလို့လည်းပြောဆိုသွားပါတယ်တကဘာလုံးမှာရာသီဥတုဖောက်ပြန်မှုတွေဖြစ်ပေါ်စေတဲ့အပူချိန်မြင့်တက်မှုတွေဖြစ်စေတယ်လို့ဆိုနေကြတဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတွေကိုရှော့ချရေးသမ္မတအိုဘားမားရဲ့လှုံ့ဆော်လှုပ်ရှားမှုတွေမှာပါရီသဘောတူညီချက်ဟာလည်းအဓိကဦးစားပေးကိစ္စတစ်ခုဖြစ်ခဲ့ပါတယ်သဘောတူညီချက်အရကမ္ဘာအပူချိန်ကိုဆက်မှုထွန်းကားတဲ့ခင်မတိုင်မီအချိန်တုန်းကရှိခဲ့တဲ့အတိုင်း1ဒီဂရီဆယ်စီယပ်အောက်မှသာထိန်းထားဖို့ကြိုးပမ်းသွားမှာဖြစ်ပြီးတော့ကမ္ဘာပေါ်မှာကာဗွန်ဓာတ်ငွေ့တွေရဲ့55ရာခိုင်နှုန်းကိုထုတ်လွှတ်နေတဲ့နိုင်ငံပေါင်း55နိုင်ငံကအတည်ပြုလက်ခံလိုက်တဲ့အတွက်တရားဝင်စတင်ကျင့်သုံးနိုင်တော့မှာဖြစ်ပါတယ
်ဗီအိုအေအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရူကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသကနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2016ခုနှစ်ကနေ2018ခုနှစ်အထိတည်ငြိမ်နေမယ်လို့ခန့်မှန်းထားတဲ့ကြေညာချက်ကိုကမ္ဘာ့ဘဏ်ကအောက်တိုဘာလ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာဒေတာရဲ့စီးပွားရေးတိုးတက်မှုနှုန်းကိုနောက်ဆက်မဲ့အန်ဒီရဲ့အလားအလာတွေလည်းရှိနေဆဲဖြစ်တာကြောင့်ဒေတာရင်းကနိုင်ငံတွေအနေနဲ့ဘန်ဒါယင်းနဲ့ငွေကြေးဆိုင်ရာအားနည်းချက်တွေကိုရှော့ချနိုင်မယ့်အစီအမံတွေကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့2016ခုနှစ်နဲ့2019ခုနှစ်တွေအတွင်းငွေကြေးဖောင်းပွားမှုနှုန်းမြင့်မားတယ်လို့ဆိုနိုင်ပေမဲ့စီးပွားရေးတိုးတက်မှုနှုန်းဟာဆက်လက်အားကောင်းနေမှာဖြစ်ကြောင်းငွေကြေးဖောင်းပွားမှုနှုန်းဟာ 8.5% ခန့်နှုန်းရှိနေပြီးစီးပွားရေးတိုးတက်မှုနှုန်းကတော့ 9.8% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့ကာလတို့အတွင်းမိုက်ခရိုစီးပွားရေးခိုင်မာမှုတွေနဲ့ပတ်သက်လို့စိန်ခေါ်မှုအသစ်တွေရင်ဆိုင်ရပွဲရှိပေမဲ့အဲ့ဒီစိန်ခေါ်မှုတွေကိုကောင်းမွန်စွာစီမံခန့်ခွဲနိုင်ဖို့ဘာနာရေးပိုင်းဆိုင်ရာကိစ္စတွေကိုသတိထားဆောင်ရွက်တာငွေကြေးစနစ်ကိုခေတ်မီအောင်ဆောင်ရွက်တာငွေလဲနှုန်းပြောင်းလဲပြင်လဲရှိအောင်လုပ်ဆောင်ပေးတာဘဏ်လုပ်ငန်းဆိုင်ရာကြီးကြပ်ဆောင်ရွက်မှုတွေအကောက်အောင်ဆန်းဆောင်ရည်မြင့်တင်ဆောင်ရွက်တာတွေကိုကအထောက်အကူပြုစေမယ်လို့ဆိုပါတယ်ဒေတာရင်းကမွန်ဂိုလီးယားပါပူဝါနယူဂီနီစတဲ့နိုင်ငံတွေမှာတိုးတက်မှုနှုန်းအရှိန်လျော့ကျဖို့အလားအလာရှိပေမဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းဟာမြင့်မားနေဆဲဖြစ်မယ်လို့ဆိုပါတယ်ဒီအစီအခံစာဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနှုန်းတုံ့ဆိုင်နေတာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနှုန်းငြိမ်သက်နေတာနဲ့ကမ္ဘာကုန်သွယ်မှုတိုးတက်မှုမရှိတာစတဲ့စိန်ခေါ်မှုတွေရှိနေတာဒီအပါအဝင်ကမ္ဘာစီးပွားရေးနောက်ခံအနေအထားနဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးအလားအလာကိုဘက်ဆုံဒေါင်းဆောင်ကနေလွှမ်းခြုံလေ့လာထားခြင်းဖြစ်တယ်လို့ဆိုပါတယ
်။ဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတဦးကိုတရုတ်အစိုးရရဲ့တောင်းခံချက်အရလင်းရင်ပေါ်တင်ပြီးနေရက်ပြတ်မပို့ခင်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီတော်လန်ရေးလို့ထင်ရှားခဲ့တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုမှာထင်ရှားခဲ့တဲ့အသက်19နှစ်အရွယ်ဂျော့ရှွာဝေါင်းကိုအင်္ဂါနေ့ကထိုင်းနိုင်ငံဘန်ကောက်လေဆိပ်ကိုလေကြောင်းကနေရောက်ရှိလာချိန်ဖမ်းဆီးခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာဟောင်ကောင်ကိုလေယာဉ်နဲ့ပြန်ပို့ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကကော်လိပ်တစ်ခုမှာသူ့ရဲ့ဒီမိုကရေစီရေလှုပ်ရှားမှုအကြောင်းဟောပြောဖို့ဘန်ကောက်မြို့တော်ကိုသွားခဲ့တာလို့လည်းသူ့ရဲ့ ဒီမိုစစ်တိုပါတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်သူကိုဖမ်းဆီးပေးဖို့တရုတ်ဆိုရကထိုင်းဆိုရထံစာပေးပို့ခဲ့ကြောင်းရဲတွေထံကသိခဲ့ရတယ်လို့လဲလေစိတ်မှာသူကိုကြိုးပို့သွားတဲ့ထိုင်းတက်ကြွလှုပ်ရှားသူចောင်းသားတို့ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်လေစိတ်လူဝင်မှုကြီးကြပ်ရေးဌာနအရာရှိတို့ကလည်းဝမ်ကိုဖမ်းဆီးဖို့ညွှန်ကြားချက်ရရှိခဲ့တဲ့အကြောင်းတည်ပြုပေမဲ့ညွှန်ကြားချက်ဘယ်ကလာတယ်လဲဆိုတာကိုတော့မပြောခဲ့ပါဘူး
အမေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA မှာ contract ဝန်ထမ်းဖြစ်တာဝန်ထမ်းဆောင်နေသူတူကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးအထူးလျော့ဝက်သတင်းအချက်အလက်တွေထုတ်ယူခဲ့မှုအတွက်စုံစမ်းစစ်ဆေးခဲ့ကြောင်းတရားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မယ်ရီလန်းပြည်နယ်ဂလန်ဘန်နီမြို့ကအသက်52နှစ်အရွယ် Harold Thomas Martin III ကိုပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကဖမ်းဆီးထိန်းသိမ်းခဲ့ခြင်းဖြစ်ကြောင်းသူဟာထိတ်တန့်အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုကင်တွယ်ကွင်းရှိသူတူဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့ဖွံ့ဖြိုးမှုအရေးပေါ်လိုအပ်ချက်တွေကိုထောက်ပံ့မှုနိုင်ငံတကာအလှူရှင်တွေက2019ခုနှစ်ကနေ2020ခုနှစ်ကာလအတွင်းအမေရိကန်ဒေါ်လာ 15.2 ဘီလီယံကူညီပေးရသွားမယ်လို့ကတိပြုခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆက်မြို့မှာဗုဒ္ဓဟူးနေ့ကပြုလုပ်တဲ့အလှူရှင်များအစည်းအဝေးအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးယုံကြည်မှုကြီးကြီးမားမားရှိနေတယ်လို့ပြောကြားသွားခဲ့ပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်နိုင်တဲ့မနာနဲ့ချန်တို့ပြောပြသွားကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့လုံဂျုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနနဲ့မြန်မာနိုင်ငံကစစ်ဦးစီးတက္ကသိုလ်နှစ်ရပ်ပူးပေါင်းပြီးတော့စစ်ဖက်ရပ်ဖက်အရေးယာဆိုင်ရာဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့အတွက်တင်တန်းတွေခေါ်ယူပို့ချနေရမှာမြန်မာစစ်ဖက်နဲ့ရပ်ဖက်ကအရာရှိပေါင်း90နီးပါးရှိသွားပြီဖြစ်ပါတယ်။ဒီလိုတင်တန်းနေပို့ချခြင်းအပြင်မြန်မာနိုင်ငံရဲ့ကာကွယ်ရေးမှာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်နိုင်မှုအတွက်ရည်ရွယ်တဲ့အကြောင်းအရန်ကာကွယ်ရေးဒုတိယဗိုလ်မှူးကြီးလည်းဖြစ်ပမောက္ခလည်းဖြစ်တဲ့ဒေါက်တာမီမီဝင်းဘတ်က VOA ကိုပြောပြပါတယ်အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကောင်းပါပြီရှင်အမေရိကန်ကာကွယ်ရေးဌာနကနေမြန်မာစစ်ဖက်နဲ့ရက်ဖက်အရာရှိတွေကို2013ခုနှစ်ကစပြီးတော့တင်နန်းတွေပေးခဲ့တာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့တင်နန်းတာဝန်ခံဖြစ်တဲ့အမေရိကန်အရန်ကာကွယ်ရေးဒုတိယဗိုလ်မှူးကြီးလည်းဖြစ်ပမော့ခဒေါက်တာမီမီဝင်းဘတ်က VOA ကိုအခုလိုရှင်းပြပါတယ်
ကျမတို့ကာကွယ်ရေးဆိုကျမတို့ရဲ့ institution ကကျမတို့ civil military relation နဲ့ပတ်သက်ပြီးတော့ disaster နဲ့ပတ်သက်ပြီးတော့စစ်တပ်နဲ့လုပ်တာရှိတယ်လေ disaster ကိုဘယ်လိုများကူညီရမလဲအဲ့လိုမျိုးပေါ့နော် idea ရှိတတ်တယ်ဒါပေမဲ့ကျမပြောချင်တာကျမတို့ရဲ့ center နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ကျမတို့ကကာကွယ်ရေးပေါ့နော်ဆိုကျမတို့ကကာကွယ်ရေးနဲ့ပတ်သက်တဲ့ institution ဆိုတော့ဟိုဘက်ကမြန်မာနိုင်ငံဘက်ကလည်းကာကွယ်ရေးနဲ့ပတ်သက်တဲ့ institution like National Defense College တို့မျိုး you know နဲ့ပူးပေါင်းပြီးတော့ကျမတို့လုပ်နေတာပေါ့နော်အဲလုပ်နေတဲ့အခါမှာကျမတို့ကဗာလဲCivil Military Relation ပူးပြီးတော့ focus လုပ်နေတဲ့အခုချိန်မှာဘာလို့
ဟုတ်ကဲ့ခုလိုဒီမြန်မာစစ်ဖက်နဲ့ရက်ဖက်အရာရှိတွေကိုတင်တန်းတွေပေးတဲ့ရည်ရွယ်ချက်နဲ့ဒီတင်တန်းတွေရဲ့အကျိုးသက်ရောက်မှုကိုပြောပြလို့ရမလားရှင်
တင်တန်းပေးရတာတော့ကျမတို့ဒီစစ်ဖက်ရက်ဖက်တိကျရောက်ပူးပေါင်းနိုင်ဆောင်ရွက်နိုင်အောင်နောက်အတွေးခေါ်တွေခင့်မီရင့်ကျက်လာအောင်ကျမတို့ပညာပေးလုပ်ငန်းတွေလုပ်ပေးတာပါကျမတို့တင်တန်းလာတက်တဲ့လူတွေကဟိုနေစစ်ဖက်ကလည်းပါတယ်ရဲဘက်ကလည်းပါတယ်အရက်ဖက်ကဒီလည်းအများကြီးပါပါတယ်အရက်ဖက်ကဆိုလို့ရှိရင်ကျမတို့ဒီမှာချက်ချင်းကြီးလဲလာတယ်ကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့အဖွဲ့အစည်းတွေရှိတဲ့ဥစ္စာတွေကလည်းလာတယ်နောက်ပြီးတော့လူမှုဖူလုံရေးဘက်ကလည်းလာပါတယ်ဒီမှာလာတဲ့ခါကျတော့ကျမတို့စီမှာလာတက်တဲ့အချိန်မှာဆိုလို့ရှိရင်သူတို့အေးစေးစေးဟိုနေဒီဥစ္စာတွေဆွေးနွေးနိုင်ကြတာပေါ့နော်အစင်ကားထဲမှာလည်းလုပ်နိုင်တယ်နောက်ပြီးလန့်ချ်စားရင်းနဲ့လည်းသူတို့ဒီဥစ္စာတွေကိုဆွေးနွေးနိုင်တယ်အဲ့ဒီခါမှာဆိုကျမတွေ့ရတာတယောက်နဲ့ဟိုနားလည်မှုတွေပို့ပြီးတော့တက်လာတယ်နောက်တယောက်နဲ့အသီးခတ်မှုတွေလည်းသူတို့ပို့ပြီးတော့နားလည်လာတယ်တချို့ဒီကကျောင်းကနေပြီးတော့ပြန်သွားတဲ့လူတွေဟိုမှာပူးပေါင်းပြီးတော့လုံနိုင်ကြတယ်ဥပမာကျမတို့ဇီကချက်ချင်းနေရအမျိုးသမီးလာတယ်နောက်သူလာတော့ဒီမှာစစ်ဖက်ကဗိုလ်မှူးကြီးတယောက်နဲ့အတူတူသူတို့ပူးပေါင်းပြီးတော့ဒီမြန်မာနိုင်ငံတဘာဝဘေးအန္တရာယ်ရောက်တဲ့အချိန်မှာဘယ်လိုများပူးပေါင်းပြီးတော့ကူညီရမလဲဆိုသူတို့နှစ်ယောက်တွေးခေါ်ပြီးတော့ပေါ့လေတိုက်ပြီးတော့ဒီဥစ္စာပိုကောင်းအောင်လုပ်ပေးနေတယ်လို့ကျမကြားရပါတယ် ကျက်ရှင်ကြီးကတိတဲ့အချိန်မှာမလားတဘာဘေးအန်ဒီရဲ့ဒုက္ခတွေဖြစ်လို့ရှင်သူတို့သွားကူညီပြအဲ့ဒီအချိန်မှာသူကနည်းနည်းပါးပါးစစ်တပ်ဖက်ကနေပြီးတော့ဗါလေ transportation ဖြစ်ဖြစ်ကားတွေဗါလေ truck တွေဒီဥစားတွေတဲဖို့အတွက်ကိုအရန်လိုအပ်တယ်အဲ့ဒါဆိုလို့သူတို့ဒီဥစားဆွေးနွေးပြီးတော့ဘယ်လိုများအဲ့လိုမျိုးပို့ပြီးတော့ထက်ထက်ရရကူညီနိုင်မလဲဆိုတော့ဆွေးနွေးနိုင်ရတာပေါ့နော်ကျမတို့ဒီမှာဒီမိုကရေစီစနစ်နဲ့ကိုက်ညီတော့အရက်ဖက်စစ်ဖက်ဆက်ဆံရေးလူအခွင့်အရေးအလေးထားပြီးတော့ဆက်ဆံနိုင်မဲ့နီလန်းတွေကျမတို့ဒီမှာသင်ပေးတာရှိပါတယ်။အာကျမတို့စီကိုအများသောအားဖြင့်ဟိုစစ်ဘက်ကလာတဲ့အရာရှိတွေဟာတော်တော်များများဒီ NDC ဒီမှာကာကွယ်ရေးတပ်ကတူကအရာရှိကြီးများလာပါတယ်သူတို့တည်းကလာပြီးလို့ရှိရင်သူတို့ပြန်သွားတဲ့အခါကျလို့ရှိရင်ဒီမှာတင်သွားတဲ့ပညာတွေသူတို့ဟိုမှာပြန်ပြီးတော့ဖြန့်ဝေတယ်လို့ကျွန်မကြားရပါတယ
်ဒီတော့တွင်းမှာပဲ American ပြည်ထောင်စု Pacific စစ်ဌာနချုပ်ရဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ဖီလ်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့ကတော့နေပြည်တော်မှာမြန်မာအစိုးရနဲ့စစ်ဖက်ဆိုင်ရာအကြီးအကဲတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုဆွေးနွေးရမှာအမေရိကန်စစ်တပ်ကိုအရက်သားအစိုးရကဘလို့ထိန်းကွက်ထားသလဲဆိုတဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအကြေတဝင့်ဆွေးနွေးပြောဆိုနိုင်ခဲ့ကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။မိုင်းရင်နဲ့ပြောပြတော့တာပါ။နောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုဆက်ရမယ်ဆိုရင်တော့အရင်အစိုးရတည်းအဆက်ဆက်လက်ထက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်အရေးယူရမှာတုံးခဲ့တဲ့အရေးပေါ်စီမံမှုဥပဒေကိုအစိုးရကရုပ်သိမ်းလိုက်တဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကကြိုးစားခဲ့ကြပါတယ်အရေးပေါ်စီမံမှုဥပဒေရုပ်သိမ်းတဲ့ဥပဒေကြမ်းကိုလွတ်တော်အတီးတီးမှအများစုမင်းနဲ့အတီးပြုတ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးအောက်တိုဘာလ4ရက်နေ့နေဆွဲနဲ့တမရဦးထင်ကျော်ကလက်မှတ်ရေးထိုးပြီးတော့အတီးပြုတ်လိုက်တာပါအခုလိုအရေးပေါ်စီမံချက်ဥပဒေရုပ်သိမ်းလိုက်တဲ့အပေါ်မှာအမြင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့ Mac Computer ကပြောပြပေးပါလိမ့်မယ်
။အရေးပေါ်စီမံမှုအဥပဒေပုံမှန်9ညဟာမြန်မာနိုင်ငံမှာစစ်ဆိုးရအဆက်ဆက်လက်အောက်အတိုက်ခံနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူရမှာတုံ့လာခဲ့တာပါ။အခုပြည်သူကရွေးကောက်တင်မြောက်တဲ့အစိုးရတဲ့လက်ထက်မှာဒီဥပဒေကိုပယ်ဖျက်နိုင်လိုက်တာဟာနိုင်ငံရေးအရကားပေါ်နဲ့ခြေလှမ်းတရက်ဖြစ်တယ်လို့ပြည်သူရေးရာစီမံခန့်ခွဲမှုကော်မတီဝင်ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဆင်မအောင်ကပြောပါရစေ။
ဒီဥပဒေကဘယ်လိုပြောမလဲလူလူရဲ့အမြင်မှာရောနိုင်ငံရေးရရောဘယ်လိုပြောမလဲနာမည်ဆိုးနဲ့ကြော်ကြားတယ်လို့ထည့်နေကြတာပေါ့လေအာဏာရှင်တွေလက်အောက်မှာပေါ့အဲ့တော့နာမည်ဆိုးနဲ့ကြော်ကြားတဲ့ဥပဒေတစ်ခုကိုဖြတ်လိုက်ရတဲ့အတွက်ကတော့တော့နိုင်ငံရေးအရာနဲ့ဆင်းနေပါတယ်နောက်ပြီးတော့တချို့ဆိုးရင်ချက်တွေရှိတယ်အဲမချက်တင်မှုဆိုတဲ့ဘက်ကကြာဒီဥပဒေဟာတင်သုံးတဲ့ပုံစံတင်သုံးတဲ့အစိုးရတောင်းတာနာမည်ချက်ရတာဖြစ်ပြီးတော့ဒီနိုင်ငံတော်ရဲ့လုံခြုံရေးအရာဆိုလို့ရှိရင်ဒါလိုအပ်တယ်ဆိုပြီးတော့တောင်းပြတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့အတော်တော့အဲ့ဒါကိုသဘောမတူဘူး။အဲ့ဒီကြိုးတောင်းဖို့တည်းကတကယ်ပဲအဲတိုင်းပြည်ရဲ့ရေးပေါ်အခြေအနေရောက်လို့ရှိရင်တခြားနိုင်ငံအခြေခံဥပဒေရဲ့ပိဋကတ်တွေကတော့အရေးယူဆောင်ရွက်လို့ရတာလည်းရှိရဲ။ဆိုတော့ပြည်သူလူထုအမြင်မှာရောကျွန်တော်တို့ဒီဒီမိုကရေစီရေလှုပ်ရှားတဲ့သူတွေရဲ့အမြင်မှာရောဒီနာမည်ဆိုးနဲ့ဆိုတာရဲ့ဥပဒေတစ်ခုဒီဒီမိုကရေစီဆိုးရလိုက်တဲ့ဒီမိုကရေစီလွတ်တော်တက်တမ်းမှာဖျက်လိုက်ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံရေးရအကောင်းမွန်တဲ့အခြေအနေတစ်ခုလို့ပဲမြင်ပါတယ်။
လူလူရွေးကောက်တင်မြောက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာခဲ့ပြီးတဲ့နောက်လူလူကိုအကျိုးမပြုတဲ့ဒီဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်တာပယ်ဖျက်တာတွေကိုလှုပ်ဆောင်လာခဲ့တာပါအလားတူလူလူအတွက်အကျိုးမပြုတဲ့ဥပဒေတွေကိုပြင်ဆင်တင်တာပြင်ဆင်ပယ်ဖျက်တင်တာတွေကိုဆက်လက်ပယ်ဖျက်သွားဖို့အရေးကြီးတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အထွေထွေမှုဦးတိန်နိုင်ကပြောပါရယ
်ဘာပဲဖြစ်ဖြစ်ဒါကတော့ဒီအပေါင်းနဲ့ကနာဟိုဆက်ပြစ်ကြပါဒါကျိုးဆိုးရမဲ့ပြစ်ကြပါဒီမလုံအပ်တဲ့ပြည်သူတွေကိုဒီအကျိုးမပြုတဲ့ပြည်သူတွေကိုဖိနှိပ်တဲ့ဒီဥပဒေမျိုးတွေကတော့ဒီတကယ့်ဒီမိုကရေစီအစိုးရဒီပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အစိုးရဆိုလို့ရှိရင်တော့ဒါလေးကတော့ဟိုပယ်ဖျက်တာလေးပြင်ဆင်တာလေးဟိုလုပ်ကိုလုပ်ရပါပ
ါပြင်ဆင်တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်တင်တာတွေကိုပယ်ဖျက်နိုင်ဖို့အတွက်ဥပဒေရာနဲ့ချီကိုတက်ဆိုင်ရာကော်မတီတွေကပြန်လည်သုံးသပ်နေတဲ့အကြောင်းပြည်သူရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါက်တာဆင်မအောင်ကပြောပါရစေ
အဲ့တော့ကျွန်တော်တို့ကော်မတီဆိုလို့ရှိရင်ဥပဒေ80လောက်ကိုပြန်ပြီးတော့ review လုပ်ဖို့လို့ဟိုအဆိုင်ကြပါတယ်။ကျွန်တဲ့ကော်မတီလည်းဒီတိုင်းပဲဥပဒေကြီးအများကြီးပဲ200ဝန်းကျင်လောက်ရှိနေပါတော့။
ပုံမှန်9ညအပါဝင်နိုင်ငံရေးပုံမှန်တွေနဲ့အေးစိန်ချင်းထောင်မှာ6နှစ်နီးပါးနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်စိုးဝင်းကတော့ပြည်သူကိုဖိနှိပ်တဲ့အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းလိုက်တဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့အကြောင်းပြောပါရစေ
။9ညဆိုတာကတော့တစ်ချိန်လုံးကတော့တောက်လျှောက်ပေါ့နော်။ကျွန်တော်တို့ရဲ့တက်တန်းမှာဟိုနိုင်ငံရေးလုပ်တဲ့လူတွေအထူးသဖြင့်ဟိုအာဏာရှင်ကိုဆန့်ကျင်တဲ့လူတွေကိုဖိနှိပ်ကြတဲ့ပုံမှန်ပေါ့။အဲဒီပုံမှန်နဲ့ကျွန်တော်ဖန်ဆန်ခဲ့ရတယ်။ဖန်ဆန်ခဲ့ရတော့လေဟို9ညရဲ့ဟိုအမြင့်ဆုံးပြစ်ဒဏ်အနည်းဆုံးပြစ်ဒဏ်ဆိုတာကအာဏာပိုင်ရဲ့တက်ဆက်ဆဲမှာပဲရှိတယ်လေ။ အဲ့အာဏာပိုင်ရဲ့ပြဿနာမှာ၃နှစ်လက်ချင်းဖြစ်မယ်၅နှစ်လက်ချင်းဖြစ်မယ်၁၀နှစ်လက်ချင်းဖြစ်မယ်ဟိုဒီလိုမျိုးအတုံးပြည့်တဲ့ပုံမှန်တစ်ခုကိုပယ်ချက်လိုက်တယ်ဆိုတဲ့အတွက်ကြောင့်ဟိုစိတ်ထဲမှာကျဉ်းနေပါတယ
်လက်ရှိ NLD အစိုးရတက်လက်ထက်မှာညီကျစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ပုံမှန်၁၈ကိုပြင်ဆင်ပြသခဲ့တာရှိသလိုပုံမှန်၁၀လို့လူသိများတဲ့နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးလိုသူတွေရဲ့ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလည်းပယ်ဖျက်ခဲ့တာပါအခုတခါဒီနိုင်ငံကြီးတက်ကြွလှုပ်ရှားသူတွေနဲ့တိုက်ခန့်တွေကိုဖမ်းဆီးအရေးယူရမှာစစ်စိုးရတွေတွင်ကြဲကြဲတုံးခဲ့တဲ့1950ခုနှစ်အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းတဲ့ဥပဒေကိုတော့ကန့်ကွက်သူတချို့ရှိပေမဲ့လွတ်တော်အသီးသီးမှာအတည်ပြုခဲ့ပြီးအခုနောက်ဆုံးသမ္မတဦးထင်ကျော်ကအောက်တိုဘာလ4ရက်နေ့နေဆွဲနဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တာဖြစ်ပါရဲ့ရှင်
။မခင်ပြူတွေပါခင်ဗျာအခုတော့ထိုင်းနိုင်ငံနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ပါမယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း40အောက်တိုဘာလ6ရက်နေ့ကဖြစ်ပွားခဲ့တဲ့အရေးခင်းမှာထိုင်းအာဏာပိုင်တွေနဲ့လက်ရာရင်းသမားတွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေအတွက်ရည်စူးပြီးကျောင်းသားဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကအမတ်တရအထိတ်မှတန်ခါတော်တွေကိုဆွန်းစက်ကတ်လှူဒန်းခဲ့တယ်လို့အောင်မေပွေနေလဲကျင်းပခဲ့ပါတယ်။ထိုင်းနိုင်ငံကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုဒေါက်ကင်မျိုးတက်ကပြောပြပေးပါလိမ့်မယ
်။2014ခုနှစ်မေလကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရအတင်းဆောင်မခန့်တဲ့တင်းမာမှုတွေရှိနေချိန်မှာပဲဒီအထိတ်မှတ်ပွဲကိုကျင်းပနေတာဖြစ်ပါတယ်။မျက်မှောက်ခေတ်ထိုင်းနိုင်ငံရေးသမိုင်းအတွက်အဆိုးဝါးဆုံးနေ့ဖြစ်တဲ့အများကရှုမြင်တဲ့1986ခုနှစ်အောက်တိုဘာလ6ရက်နေ့ဝန်းနေပွဲဖြစ်ရအတွက်အထိတ်မှတ်ကျင်းပပွဲမှာဟောပြောပွဲတွေအမှုပညာပြကွက်တွေနဲ့ယဉ်ကျေးမှုပြပွဲလေးတွေကျင်းပတာဖြစ်ပါတယ်။စစ်အစိုးရကပွဲအားလုံးလူလူကိုကျင်းပခွင့်ပေးပေမဲ့တည်တည်ချာချာစောင့်ကြည့်နေတာပါ။ဒါပေမဲ့ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူဂျိုရှူအာဝမ်ဗုဒ္ဓဖူးနဲ့ဘန်ကောက်လေစိတ်ကိုရောက်လာတာကိုတော့ပေးမဝင်ခဲ့ပါဘူး။ထူလလန်ကောင်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်ပန်တစ်ချန်ရိုချာနာကီလ်ကတော့ဆွေးနွေးပွဲတက်ဖို့လာတဲ့ဝမ်ကိုပေးမဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောပါတယ်
။ Hey authority depends Joshua
Wong ချလလန်ကွန်တက်ကတုံမှာမနေ့ပြန်မင်းကွန်ပြောပေးဖို့ဖိတ်ထားတဲ့ Joshua Wong ကိုဒီမနေ့ပဲထိုင်းအာဏာပိုင်တွေဖမ်းသွားတာဟာဝမ်းနည်းဖို့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းဒီမိုကရေစီရေးအတွက်လက်ရှိအခြေအနေနဲ့ပတ်သက်ပြီးသူဘာတွေပြောမယ်ဆိုတာကိုသိကျင်လို့စောင့်နေကြတာမို့ပါ
အခုလိုဝန်ကိုဖမ်းဆီးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးထိုင်းဆိုရကဖိနှိပ်ချင်တာကိုပြနေတယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်ထိုင်းနိုင်ငံမှာအရင်စစ်အာဏာရှင်တနုံကတိကရှင်ကိုဖြုတ်ချပြီးပြည်ပကိုထွက်ပြေးစေခဲ့တဲ့1983ခုနှစ်အောက်တိုဘာလကျောင်းသားဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဒီ86ခုအကြမ်းဖက်မှုဟာလက်ရရင်းတွေနဲ့သူတို့ကိုအထူးယုံကြည်ကြသူတွေရဲ့လက်တောင့်ပြန်မှုလို့အများကမြင်ကြတာပါ CIA ရဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတဲ့ထိုင်းဆိုအတွက် Indochina Data ရင်ပဋိပက္ခဖြစ်ပွားနေခြင်း1986ခုနှစ်မှာဒီရေးခင်းပေါ်ပေါက်ခဲ့တာလို့ချူလလန်ကောင်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပေါင်စုဒီဟာကပြောပါတယ
် It was on the Thai collective psyche and at that time
ထိုင်းနိုင်ငံမှာအဲ့ချိန်ကအစွဲလန်းတိတ်ကြီးပြီးတော့လက်ဝဲလှုပ်ရှားမှုကိုကနဦးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်သတ်မှတ်ထားချိန်မှာဒီဖြစ်ရပ်ကအမာရွတ်တစ်ခုဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့1983စစ်အာဏာရှင်စနစ်ဘက်ကနေရပ်တည်ပြီးတော့စစ်အာဏာရှင်လက်ခံမှုလို့မြင်ပြီးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်အသွင်ပြောင်းသွားတာလည်းဖြစ်ပါတယ်
တပ်ပံမှာတွဲလောင်းချီထားတဲ့တေဆုံနေတဲ့ចောင်းသားကိုရိုက်နှက်နေတာလူတွေကဝိုင်းကြည့်နေတယ်။ AB သတင်းဓာတ်ပုံပေါ်ထွက်လာခဲ့တဲ့နောက်ပိုင်းဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုကိုအခုလိုရရဆက်ဆက်ဖြုတ်ခွဲတာခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံရေးလှိလာတုံ့တက်သူ Chris Baker ကတော့1986ခုနှစ်ဖြစ်ရဟာထိုင်းလူမှုအတိုင်းဝိုင်းတွင် Shiu Conservative အယူဝါဒလွှမ်းမိုးမှုကနေဖြစ်လာတာကိုထောက်ပြနေတယ်လို့ပြောပါတယ
်။ Conservative figures in
ထိုင်းလူမှုအဆိုင်ဝိုင်းက conservative အယူအဆတွေအဖို့အတိုက်ခံတွေနဲ့ပတ်သက်ပြီးအရင်တစ်ခါတော့မှတွဲပြီးမတွေးခဲ့တဲ့လက်ဝဲဝါဒီတွေ၊ចောင်းသားတွေနဲ့တော်ရယာ community တွေကိုအတူတူပဲဆိုရက်အတွေ့အခေါ်မျိုးဝင်လာပုံရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ liberal ကြတဲ့နိုင်ငံရေးပုံစံအစ်စ်တစ်ခုလဲထိုင်းလူမှုအဆိုင်ဝိုင်းကပေါ်ထွန်းလာခဲ့ပြီးတော့အဲ့ဒီမှာအထိတ်အလန့်ဖြစ်နေတဲ့အလေအလတ်အယူဆရှိသူတွေပါတွေ့လာရပါတယ်။
ထိုင်းနိုင်ငံမှာအခုချိန်ဟာအာဏာသိမ်းထားတဲ့စစ်တပ်အုပ်ချုပ်မှုအောက်မှာရှိနေစေမှုဒါမျိုးဖြစ်ရတဲ့အချိန်မျိုးထပ်ပြီးဖြစ်လာစေနိုင်တဲ့အတွက်အခုချိန်ကတိတ်ရေးကြီးတဲ့အချိန်လို့လည်းပြောပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးအဆင့်ဆင့်ပြောင်းလဲလာမှုကိုကျင့်ရင်အစိုးရတွေကိုစစ်တပ်ကဖြုတ်ချအာဏာသိမ်းပြီးရွေးကောက်ပွဲတွေကျင်းပပေးတာနဲ့တန်တရာလည်နေတာကိုတွေ့ရပါတယ်လက်ရှိစစ်အစိုးရဟာ2018ခုနှစ်နောက်ပိုင်းရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်လူမှုလက်ခံမှုကိုမကြသေးခင်ကမှရထားတာပါ
ဒေါက်ကင်မျိုးတက်ပြောပြတော့တာဖြစ်ပါတယ်တော်တာရှင်များခင်ဗျာ နောက်ထပ်နိုင်ငံတကာသတင်းတပုတ်ကိုဆက်ရမယ်ဆိုရင်တော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကိုနောက်တက်လာမယ်ကုလသမဂ္ဂအဖွဲ့ကြီးရဲ့အတွင်းမှုချုပ်တဲ့အဖြစ်ရွေးချယ်သတ်မှတ်ထားလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့တရားဝင်တော့မဟုတ်သေးပါဘူးလာမယ့်ရက်ပိုင်းအတွင်းမှာပဲမစ္စတာဂူတာရက်စ်ကိုကုလအတွင်းမှုချုပ်အဖြစ်တရားဝင်အတိမတ်ပြုကြေညာလိုက်မယ်လို့မျှော်လင့်ရတဲ့အကြောင်း VOA သတင်းတောက် Market Bashia ရဲ့သတင်းလွှာကိုဆက်လက်ပြီးတော့ပြောပြရမယ်ဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာနေကြမှာရေပန်းစားနေတဲ့အသက်68နှစ်အရွယ်ဂူတာရက်စ်ဟာ6ကြိမ်တိတိတီးတန့်ပြုလုပ်တဲ့မဲခွဲဆုံးဖြတ်မှုတွေအတွင်မဲအများစုရရှိခဲ့တယ်လို့ဗီဒိုအာနာအတုံးပြုခွင့်ရှိတဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကလည်းဗီဒိုအာနာအတုံးပြုကန့်ကွက်တာမျိုးမလုပ်ခဲ့ကြပါဘူးကုလသမဂ္ဂဆိုင်ရာရုရှားတာမတ်ကြီးလည်းဖြစ်အခုလအတွက်ကုလလုံခြုံရေးကောင်စီဥက္ကဋ္ဌတာဝန်ယူရသူဗီတလီချော့ကင်ကတခြားလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံ14နိုင်ငံရဲ့တန်တမာနေနဲ့အတူသတင်းတောက်တွေကိုအခုလိုကြေညာခဲ့ပါတယ်
။ But today after our sixth straw poll we have a clear favorite and his name is Antonio Guterres.
အတွင်းမှုချုပ်တဲ့ဘသူဖြစ်မယ်ဆိုတာကိုကျွန်တော်တို့ဒီကနေ့ကွဲကွဲပြားပြားသိလာရပါပြီ။သူ့ရဲ့အမည်က Antonio Guterres ဖြစ်ပါတယ်။မနေ့ပြန်မနေ့စင်နာရီမှာတရားဝင်မဲခွဲဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါပြီ။အဲ့ဒီမှာတခဲနဲ့အားပေးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ Antonio Guterres ဟာ1995ခုနှစ်ကနေ2002ခုနှစ်ထိပေါ်တူဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာကုလသမဂ္ဂအဖွဲ့ကြီးရဲ့ဒုက္ခသည်များဆိုင်ရာအဖွဲ့အစည်းမှာဆယ်စုနှစ်တစုအဖြစ်2005ခုနှစ်ကနေ2015ခုနှစ်ထိဦးဆောင်ခဲ့ပါတယ်။မစ္စတာဂူတာရက်စ်ဟာအခုလိုကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးမားဆုံးတာဝန်ထမ်းဆောင်နိုင်ဖို့အတွက်ပြန်ဖက်ကိုယ်စီလှယ်လောင်းဆနှက်ဦးကိုရှင်ပြန်အနံ့ရရှိခဲ့တာပါ။ကုလလုံခြုံရေးကောင်စီအနေနဲ့ကျန်တာပရင်းနေမှာတရားဝင်မဲခွဲဆုံးဖြတ်ပြီးတော့သူတို့အနေနဲ့ဘသူကိုရွေးချယ်လိုက်ပြီးဆိုတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာထည့်သွင်းမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူတို့ရဲ့ထောက်ခံချက်ကိုကုလသမဂ္ဂအထူးတွင်ညီလာခံထံပေးပို့မှာဖြစ်ပြီးကုလသမဂ္ဂအထူးတွင်ညီလာခံကနေသူ့ရဲ့ခန့်အလွာကိုတရားဝင်အတိမတ်ပြုပေးမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူတို့ရဲ့အကြောင်းကြားချက်ကိုကုလသမဂ္ဂအထူးတွင်ညီလာခံထံပေးပို့ပြီးတဲ့နောက်သူ့ရဲ့ခန့်အလွာကိုတစိုက်ခန့်နှိပ်ပြီးအတိမတ်ပြုလိမ့်မယ်လို့မျှော်လင့်ရပါတယ်။မစ္စတာဂူတာရက်စ်ဟာအခုလက်ရှိကုလအတွင်းမှုချုပ်မစ္စတာဘန်ကီမွန်ထံကနေ2019ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတရားဝင်တာဝန်လွှဲပြောင်းရယူမှာဖြစ်ပါတယ်။သူ့အနေနဲ့ကမ္ဘာအရေးကိစ္စအခက်အခဲတွေမှာအပြေရှားမှာလူအချက်တွေကိုဝင်ရောက်ဆောင်ရွက်လိုတဲ့အတွက်ဒီကုလအတွင်းမှုချုပ်ရာထူးကိုဝင်ရောက်ရှင်းပြနေတာဖြစ်တယ်လို့မဲဆွယ်စည်းရုံးမှုပြုလုပ်နေခြင်းကာလအတွင်းမစ္စတာဂူတာရက်စ်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ဘူးပါတယ်။မစ္စတာအန်တိုနီယိုဂူတာရက်စ်ဟာကိုဦးမြောက်ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်လာမှာဖြစ်ပြီးမြန်မာနိုင်ငံသားဦးတန်ကတော့တတိယမြောက်ကုလအတွင်းမှုချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ
အနေဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရတက်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိမြန်လူတာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတို့ရရှိဖို့ကြိုးစားပါရစေ။
တော်ရရှိနိုးနေနဲ့စနေညဓာတ်ရိုက်လီလိုက်မှာပါဝင်ဝင်ရောက်ဆွေးနွေးလို့ခြင်း VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ် VOA American တန်ကကြာတာပရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲရှိပါပြီတောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနာရီခွဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအပတ်စဉ်ခန်းနာနဲ့အတူ
ဆိုလိုတာကသူအနေနဲ့ဒိုင်လူကြီးပဲလုံးပါလားဒါမှမဟုတ် NLD ကိုနဲ့ကရောဘလောက်တိုင်းတာကြီးကိုသဘောထားဟိုတိတိကျကျတင်ပြ
မှာမြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအဘော်မပြက်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင
်ဗျမြမအောက်ခြေလူလူရဲ့မူရစ်တိုက်ဖြတ်ရေးစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆိုဖီကာဇင်ရဲ့ဆောင်းပါးကို Foreign Policy Magazine ကထုတ်နှုတ်တင်ပြလိုပါတယ်မြကျနာမျိုးရဲ့ဘိမ့်ဗျူတိုက်ဖြည့်ရေးလှုပ်ရှားမှုဟာထိမ့်နိုင်သိမ်းများဖြစ်သွားခဲ့ပါတယ်။မြွေဆေးသွန်ဆွဲမှုဟာမြို့တုံးစင်မဲ့ကိစ္စတရားဖြစ်လာနေပြီးအချိန်လူခံတားနိုင်ဖို့လူရဲလို့ပက်ဂျာစင်မြွေတိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်တူကဆိုပါတယ်။ဘိမ့်ဗျူကြောင့်သေဆုံးရသူအရေအတွက်ဟာ KIA သဘုံနဲ့အစိုးရစစ်တပ်တိုက်ပွဲတွေရသေဆုံးရသူအရေအတွက်ထပ်ပိုများနေပါတယ်။အာဖဂန်နစ္စတန်ပြည်ရင်ကဘာပေါ်မှာဘိမ့်အများဆုံးထွက်တဲ့မြန်မာနိုင်ငံတဲကကချင်းပြည်နယ်မှာပြင်းစားဘိမ့်ဖြူကိုဈေးပေါ်ပေါ်နဲ့လူသလောက်ဝယ်ယူရရှိနိုင်တဲ့အတွက်ဘိမ့်ဆွဲသူတွေများပြားနေပါတယ်။မိသားစုတစုမှာဘိမ့်စားတယောက်ရှိနေပါတယ်လို့စစ်တမ်းတွေအရသိရပါတယ်။ HIV, AIDS, Hepatitis C နဲ့ဆေးလွန်လို့သေဆုံးရသူတွေအများများရှိလာနေပါတယ်။ဒီပြဿနာကိုအစိုးရကကင်တွယ်လာမဲ့အရေးစောင့်နေရတာစိတ်မရှိနိုင်တဲ့အတွက်ဒေသခံတွေကပက်ဂျာစင်ကိုထူထောင်ပြီးသူတို့ကိုယ်တိုင်ကင်တွယ်လာကြပါတယ်။ Uniform တွေဝတ်ဒုတ်သားတွေကင်ပြီးပင်းစားတွေကိုအတင်းဖန်းခရီးရန်ဖျားကြောင်ပြန်လဲထူထောင်ရေးစခန်းတွေကိုပို့ပြပါရတယ်။ဒါပေမဲ့ဘိန်းကင်းတွေဝင်ရောက်ဖြစ်စီရတဲ့အခါမှာတော့လက်နက်ကင်ပဋိပက္ခတချို့ဖြစ်ပွားခဲ့ပါရတယ်။တကယ်တော့မြန်မာနိုင်ငံမှာ1996ခရဲကဘိန်းစိုက်ပျိုးမှုပပျောက်ရေး15နှစ်စီမံကိန်းချပန့်ဆောင်ရွက်ခဲ့ပါရတယ်။နောက်တော့2019ကိုရွှေ့ဆိုင်းလိုက်ပါရတယ်။အခုကဘာကျော်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရကလည်းပက်ဂျာစင်အဖွဲ့ကိုပြတ်ပြတ်သားသားထောက်ခံမှုမရှိသလိုအစိုးရမူရတိုက်ဖြတ်ရေးမူဝါဒလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပက်ဂျာစင်လုံနေတဲ့အလုပ်ကိုဒေသခံတွေကသဘောကျလက်ခံကြပေမဲ့မူရပြဿနာကျွမ်းကျင်သူတွေကတော့ဘိန်းကိုအတ္တမနှစ်ကိုတမ်းမြစ်တာဘိန်းငင်းတွေဖျက်ဆီးတာတဲ့ဘိန်းဆိုင်တောင်သူတွေအတွက်ဘဝရည်ရည်ပုံစံသစ်ဖန်တီးပေးရမယ်၊စီရစ်ပဋိပက္ခတွေကိုရဆိုင်ပေးရမယ်လို့ဆိုကြောင်းညွှန်ကြားထားပါရခင်ဗျာ။ဆလဘီစီးပွားရေးမူဝါဒအလုပ်ဖြစ်ရေးဒေါန်ဆန်းစုကြည်ကြိုးပမ်းဆွေးနွေးခေါင်းစဉ်နဲ့မိုတိုကတ်ဆူမတ်ဆူအီရေးသားထားတဲ့ဆုံးမကိုတော့ Nikkei Asian Review မှာတွေ့ရပါတယ်။ဒေါအောင်ဆန်းစုကြည်တိုင်းပြည်ကောင်းဆောင်ဖြစ်လာပြီး6လအတွင်းစစ်တပ်နဲ့ပြန်လည်သင်းမြတ်မှုတွေတွေ့လာရတယ်။အမေရိကန်ပြည်ထောင်စုကချက်မှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုယူသိမ်းအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။သို့တော်လည်းပြည်တွင်းစီးပွားရေးထိန်းကျမှုမှာတော့သိတ်ခရီးမတွင်လှပါဘူး။2017မှာအမေရိကန်အရသာအစိုးရပုံစံဖြစ်လာကြတဲ့အခါပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အတွက်နှစ်စဉ်ခုနစ်ရရခိုင်နှုန်းခန့်တူတက်ဖွံ့ဖြိုးခဲ့ပါတယ်။ဒါပေမဲ့အခြေခံအဆောက်အဦနဲ့လေယာဉ်လုပ်ငန်းကသိမဖွံ့ဖြိုးလာခဲ့ပါဘူး။လုံငွေပြမှုတွေရှိနေခဲ့ပါတယ်။ဆင်းရဲချမ်းသာကွာဟမှုကြီးမြောင်းရေးဟာဒေါအောင်ဆန်းစုကြည်အစိုးရရဲ့ဦးစားပေးဖြစ်ပါတယ်။အစိုးရရေးရှိငွေရှိစာချုပ်တွေကိုစက်တင်ဘာလကဈေးပြန်စနစ်နဲ့လေလံတင်ရောင်းချခဲ့ပေမဲ့မှန်းချက်မကိုက်ခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ဟာအခွန်ထိထိရောက်ရောက်ကောက်ခံရေးကိုလည်းကြီးညာခဲ့ပါတယ်။လေလံတင်ရောင်းချမှုတွေဟာဒီအတွက်ပထမခြေလှမ်းဖြစ်ပါတယ်။နောက်၅နှစ်အတွင်းမှာနှစ်စဉ်ပြည်ပရင်းနှီးမြှုပ်နှံမှုဒေါ်လာ6ဘီလီယံမျှော်လင့်ထားပေမဲ့အစိုးရသည်ရဲ့အတည်ပြုမှုနှေးကွေးတဲ့အတွက်ရှင်းမတွေ့နိုင်ဖြစ်နေပါတယ်။ပြည်ပကလာတဲ့ရင်းနှီးမြှုပ်နှံမှုတွေတစ်ဝက်လောက်ဟာရေနံနဲ့သဘာဝတန်ငွေလုပ်ငန်းတွေမှာအခြေပြုပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ကုန်ကြမ်းထုတ်လုပ်မှုပေါ်မှီခိုရမှုကိုဆော့ချပြီးကုံကြောထုတ်လုပ်မှုကိုဦးစားပေးဖို့အလုတ်ကင်သစ်တွေဖန်တီးပေးဖို့ပုံဖို့လိုလာပါတယ်။ဒါပေမဲ့လည်းလျှက်စစ်ကအလုံလောက်မရရှိပါဘူးလို့သုံးသပ်ထားပါခင်ဗျာ
။ဒ Dagaro Gaba Dri Media Ridega Myanmar Nangan Chao Kaunu Timpya Kera Gu Nasin Yara Pipare. Akuro English are Tinganza U Lila Jaoma, Menekina Nasinija American Idiando English are Tinganza Ligu Dola Ladanga season tin senivarekna.
To fill someone's shoes.
Pipare. Salungbonga. T-O-2-F-I-L-L. To fill ga. Piebo. S-O-M-E-O-N-E. Apostrophe S. Someone's ga. Lutu diao ye. S-H-O-E-S. Shoes ga. Pana. Suro. Zakwaitung ye. Lungao. Tibe ga.
The new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state. The new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state. To fill someone's shoes.
ဒေါ်လာလာသံစီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်၃အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရပါအခုတော့အပတ်စဉ်မြန်မာရေး၃၀ချက်ကိုတင်ဆက်ပြပါတော့မယ်အခုတလောစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်အင်အားစုတချို့ကြားတိုင်းဒေသနဲ့ကိုင်အင်အားစုအချင်းချင်းကြားမှာတိုက်ပွဲတွေပြစ်ပတ်ခဲ့တာဟာလက်တလုံးမှာအကျိုးအမြတ်ထက်ငုံရှိုးနေတဲ့ပြဿနာတွေကိုပိုးပြီးတော့ထွက်ပေါ်လာစေတယ်လို့ဆိုနိုင် ဆွေးနွေးမေးမြန်းတင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
။ကွန်ဇူနင်းခင်ဗျာအခုမြန်မာနိုင်ငံမှာငင်းညာရေးညီလာခံကျင်းပပြီးတဲ့နောက်ပြည်သူတွေကတော့ငင်းညာရေးအတွက်အလားအလာကောင်းတယ်သဘောတူညီမှုရပြီးရှေ့ဆက်စရာအခြေခံတော့ရသွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အခုအဲ့ဒီညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားဒေသတချို့နဲ့စစ်တပ်အကြမ်းတင်မှမှုတွေဖြစ်လာတယ်စစ်တပ်ဘက်ကထိုးစစ်ဆင်တဲ့အတွက်ကြောင့်တင်းချောင်ရတဲ့ကျော်သားတွေအများကြီးစီလာခဲ့တယ်ဆိုတော့ပထမဆုံးမြင်ချင်တာကဘာကြောင့်ဒီညဉ့်ညံရေးအခြေအနေဟာအလားအလာကောင်းတဲ့ဘက်ကိုမရွေ့လာဘူးလို့ထင်လဲအဲ့ဒီ27ပင်လုံးမှာကတည်းကအခြေခံသဘောတူညီမှုတစ်ခုမှမရရှိခဲ့တဲ့သဘောလားကြီးလား
ဟုတ်ကဲ့ဟိုကျွန်တော်တို့အမြင်ပေါ့နော်ပြီးခဲ့တဲ့27ပင်လုံးညီလာခံလုပ်တဲ့ခါကျတော့တဖွဲ့နဲ့ဖွဲ့ဘာသဘောထားမှဟိုတူညီမှုရယူရတာမျိုးမရှိပါဘူးမရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့အခုကတပ်ပွဲတွေပိုလဲဖြစ်လာတယ်ဈားထဲမှာပို့ပြီးတော့သဘောထားကွဲလဲစရာတွေရှိလာတဲ့အနေအထားမျိုးရှိလာပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်တော့စိုးရိမ်ရလည်းရှိပါတယ်ဒီကပို့ပြီးတော့ဟိုတခုခုတော့လုံးတဲ့အနေအထားမျိုးရှိတယ်လို့ဖြစ်မှာ
ဟုတ်ကဲ့အရေးပေါ်ဘာလို့သင်းတယ်လဲဆိုတော့မမေးခင်မှာစစ်တရားစုပင်လုံးလုတ်ခဲ့ကြကတဲ့ကလူတချို့ကတက်မတော်ရဲ့သဘောထားကိုနည်းနည်းမေးခွန်းထုတ်ချင်ကြတယ်ဆိုတော့ဒေါက်ဆန်းစုကြည်ကတော့နှစ်ဖက်လုံးကိုညှိနှိုင်းလို့ဖြစ်မယ်ဆိုရဲအမြင်နဲ့သူကအကောင့်မြင်တဲ့စိတ်ဓာတ်နဲ့ကျင်းပခဲ့တယ်။ဆိုတော့အဲ့လိုခေါ်ယူကျင်းပခဲ့တာနဲ့ပတ်သက်လို့ကောဘယ်လိုပြန်ပြောစရာတွေ့တယ်ကူကောင်းသမီး
။ဟိုတစ်ဖက်လုံးကတော့စဉ်းစားစရာအချက်တွေရှိပါတယ်။ဟိုအခုအနေအထားမှာတော့မေကွန်ထုတ်စရာအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးရှိပါတယ်။အထူးသဖြင့်တမတော်ကနေပြီးတော့ဟိုစိုက်ပွဲတွေပေါ့နော်။ဆိုတော့စပြီးတော့ဖြစ်လာတဲ့ကိစ္စမျိုးတွေရှိပါတယ်။နောက်ခါကြတော့ဒီ27ပင်လုံးပြီးတဲ့နောက်ပိုင်းမှာပဲတိုင်းသာအဖွဲ့ကြီးအစည်းတွေကြားထဲမှာလည်းဒီချက်ပို့ပြီးတော့ဟိုပြဿနာတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမျိုးကတော့ဒီချက်ပို့ပြီးတော့ဟိုစိုးရိမ်စရာအခြေအနေတွေရှိလာတယ်လို့ထင်ပါတယ
်။ဝင်းဝင်းသဘောထားကိုလည်းကျွန်တော်စီးကျင်ပါတယ်။အခုတိုက်ပွဲတွေပြန်ဖြစ်တဲ့ကိစ္စဆိုတော့ဘာကြောင့်ဖြစ်ရလဲဆိုတာပထမဆုံးအကြမ်းမြင်းလေးသုံးသပ်ပါအောင်
။အဓိကကတော့ဒီတက်မတော်ဘက်မှာဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်။
အခုဒီတိုင်းနာအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံညီလာခံကိုလာတက်ခဲ့တော့လဲပဲဒီ NCA တနိုင်ငံလုံးပြစ်ခတ်အစိအစာချုပ်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစီးရရဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတက်လိုက်တဲ့အတွက်ဒီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်ဘာလို့လဲဆိုတော့ဒီတိုင်းသားတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီတက်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆက်ရေးတွေမပြည့်လဲလို့ဥပမာ NC လက်မှတ်မထိုးလို့ပေါ့လေတစ်ချိန်ပြန်တက်ရတယ်ဆိုပါတော့အဲ့ဒီချိန်မှာတက်မတော်အနေနဲ့နည်းမြေအသာစီးရမှုတို့ကလိုချင်ပါတယ်တိုင်းသားတွေနည်းမြေတွေအများကြီးတက်တယ်အများကြီးရှိနေမယ့်အနေထားမျိုးသူတို့ကစိုးရိမ်နေရှိပါတယ်နောက်ဆုံးတစ်ချက်ကတော့ဒီနေမြေကြတယ်ရန်စာတာတွေနဲ့အများကြီးဒီကျွယ်ဝနေတဲ့ခါကျတော့နေမြေပူရလေလေတယ်ရန်စာတာကနေရတဲ့အမျက်တရားလည်းများလေလေဖြစ်တဲ့အတွက်ဒါတော့နှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီတက်မတော်ရဲ့အမြင်သုံးချက်ကိုဝင်းမင်းသုံးသပ်ပြတာပထမတစ်ခုကစီးရင်းနဲ့ပတ်သက်တယ်နောက်တစ်ခုကစီးပွားရေးနဲ့ပတ်သက်တယ်ဆိုတော့နိုင်ငံရေးအမြင်သူတို့အားနဲ့ပေါ့သူတို့ကမြင်ထားတာတကယ်တော့ဒီပြည်ထောင်စုသားတွေညီညွတ်ပြီးတော့စစ်မှန်တဲ့ Democratic Federalပြည်ထောင်စုမျိုးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုမျိုးထူထောင်လာနိုင်မှနိုင်ငံရေးအဖြစ်ပို့ပြီးတော့ရှေ့ကိုရွေ့လာမယ်အချိန်နဲ့အလုံးကောင်းလာမယ်ဆိုတော့နိုင်ငံရေးအဖြစ်တော့သတို့သိမတွေ့ဘူးပေါ့သဘော
ဒီနေ့မှတော့ဆရာဒီတက်မတော်ဒီတက်တည်းရဲ့သဘောထားပေါ့နော်နိုင်ငံရေးတစ်ခုလုံးကိုသတို့ကစဉ်းစားကြတာတော့အားနည်းလေးရှိပါတယ်ဒီနိုင်ငံရေးခေါင်းဆောင်တရားပဲဒီနိုင်ငံရေးတစ်ခုလုံးဒီဖက်ဒရယ်ပြည်ထောင်စုဟလာဒီတိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးပေါ့နော်မျှဝေပြီးတော့နှစ်ဖက်ပြည်လဲအောင်စဉ်းစားတော့လဲပဲတက်မတော်တွေကတော့ဒီသတို့ရဲ့တိုက်ပွဲတွေတည်ရှင်ရေဟလာဒီနယ်မြေစုမိုးရေဒါတွေကသူတို့တက်ကအဓိကရည်မှန်းချက်သွားဖြစ်နေပြီးတော့ဒီတတိုင်းပြည်လုံးအနေထားခုနကငြိမ်းချမ်းရေးတစ်ခုလုံးရဖို့ဟလာဖယ်ရယ်ပြည်တော်စုဖြစ်ဖို့ဆိုတာကကြတော့ဒီသူတို့ရဲ့ဒုတိယဦးစားပေးဖြစ်ပါတယ်အဲ့တော့ဒီနေရာမှာတက်မတော်အနေနဲ့စဉ်းစားဖို့တို့တာကတော့ဒီတိုက်ပွဲတေးသေးလေးတွေကိုကြည့်မလားတတိုင်းပြည်လုံးဒီငြိမ်းချမ်းတာကိုရှူမလားပေါ့နော်အနာဂတ်မှာဘယ်လိုပုံဖော်ခြင်းလဲတက်မတော်ကောင်းဆောင်တွေရဲ့အခန့်ကဏ္ဍဒီနေရာမှာဆုံးဖြတ်ချက်ပေးရမှာဖြစ်ပါတယ်
ခုခုအဖြေရှာသိနေလို့ထင်တယ်လို့ကုံသူကြီးဆိုတော့ကပြောတယ်အဲ့တော့ဘယ်လိုအဖြေမျိုးရှာသိမှာလဲအခုကြာကာလမှာ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ကျွန်တော်တို့တိုင်းပြည်မှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းအလုံးကသဘောတူကြတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့ဘယ်လိုဖက်ဒရယ်မျိုးကိုတည်ဆောက်မှာလဲနောက်တစ်ခွက်တိုင်းသားတွေရဲ့ကျမကြီးကုမ္မကြီးပညာရေးကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့သူကအဖွဲ့အစည်းနဲ့ကြားတဲ့ပေါင်းစည်းမှုပေါ့နော် convergence လို့ကျွန်တော်ခေါ်ပါတယ်ဆိုအဲ့လိုအနေအထားမျိုးတွေကလည်းဘယ်လိုရှိပါလဲပေါ့နော်ဆိုအဲ့ဒီအနေအထားနဲ့ပတ်သက်လို့အခုလောလောဆယ်အချိန်ကြီးကတော့မူတွေမပြတ်သားသေးဘူးလို့ကျွန်တော်ထင်ပါတယ
်လူတွေအဓိကမေးခွန်းထုတ်ကြတာကတော့စစ်တပ်ရဲ့သဘောထားပဲဖြစ်ပါတယ်ဆိုတော့တကယ်လို့သူတို့ဘက်ကသာမှန်ကန်တဲ့သဘောထားစစ်မှန်တဲ့ညီညာရေးလူချင်းနဲ့ဆိုရင်ဒါဟာဖြစ်နိုင်တယ်လို့တွက်ကြပါတယ်ကိုအောင်သူချင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောချင်ပါလေစစ်တပ်ပေါ်မှာကိုအောင်သူချင်းကအမြင်ကြည်လင်ပါသလားသူတို့တိုင်းရင်းသားညီညာရေးအမှန်တကယ်လူချင်းနဲ့အစ်မှန်လူချင်းနဲ့ဆန္ဒရှိနေရပြီ political will သူတို့စီမှာရှိလို့ထင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဟိုဒီ27ရာစုပြည်လုံးအစည်းအဝေးကနေစလို့ပါနော်အဖွဲ့ကြီးပေါင်းစုံကနေပြီးသူတို့ရဲ့သဘောထားပေါင်းစုံကိုပြောပြနိုင်တဲ့အနေအထားမျိုးရခဲ့ပါတယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ပြောရတာကတော့ပန်ဒိုရာဘောက်ဆိုတော့ဆိုကျွန်တော်တို့ကဒီစစ်တာကြီးတခုကိုဖွင့်လိုက်သလိုပဲအချိန်ကြီးကဘောင်းဆောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးကိုရောက်လာခဲ့ပါတယ်ဆိုတော့အဲ့လိုရောက်လာတဲ့အနေအထားမှာတော့တပ်မတော်ဘက်ကနေပြီးတော့ဘယ်လိုရည်တည်မလဲဆိုတိုင်းသားတွေဖွဲ့ကလည်းဘယ်လောက်ထိကိုဆက်ပြီးတော့ရှေ့တိုးရမလဲပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးကတော့ဖြစ်လာခဲ့ပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့တပြိုင်တည်းမှာပဲစိုးရိမ်စရာတွေလည်းရှိလာတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့အခုဒီညာရေးညီလာခံပထမတကြောကျင်းပလိုက်ပြီးနောက်မှာက more question than answer ဖြေတဲ့မိစရာကပူပြီးတော့ပေါ်ထွက်လာတယ်လို့ဆိုရမှာပေါ့ဆိုတော့ဒီညီလာခံပြီးရင်နောက်တစ်ကြိမ်မခေါ်ခင်ကြားမှာလည်းပဲနိုင်ငံရေးအဖြစ်ညှိနှိုင်းတဲ့အစည်းအဝေးတွေလာစဉ်ကျင်းပသွားမယ်လို့ပြောပါတယ်အဲ့ဒီကိစ္စရောအလားအလာပဲလို့ကြားပါလဲ
အခုအချိန်မှာတော့သူတို့အနေနဲ့ national dialogue ကိုခေါ်တဲ့တိုင်းသားအဖွဲ့ကြီးတွေဈာထဲမှာသူတို့ဆက်ပြီးတော့ဟိုဆွေးနွေးကြကိစ္စတွေဖြစ်လာခဲ့ပါတယ်ဘယ်လောက်ထိဆက်ပြီးတော့ဆွေးနွေးဝဲရရှေ့သွားနေလဲတော့အခုလိုစိုးရိမ်ပူတော်မှုတွေကိုဘယ်လောက်ထိချော့ချနိုင်မှာပေါ့မေခေါ်ထောက်ရမယ်ဆိုတော့အနေအထားမျိုးရှိလာပါတယ
်ဆိုတော့ဒီဒုတိယတကြောညီလာခံကျင်းပဖို့အစည်းအဝေးရှိနေတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီအကြောထိရောက်လာနိုင်မဲ့အခြေအနေရောရှိပါသေးရဲ့လားအဲ့တော့
ဟုတ်ကဲ့ပထမကြိမ်ညီလာခံပြီးပါနောက်ထပ်2018ခုနှစ် February လို့ထင်ပါတယ်ဆိုတော့အဲ့ဒီလောက်ကာလမှာတော့ဒုတိယကြိမ်ညီလာခံဆက်ပြီးတော့ကျင်းပဖို့ရှိပါတယ်ဆိုအဲ့ညီလာခံမှာတော့ဘယ်လောက်ထိပေါ့နော်ကျွန်တော်တို့82နိုင်မလဲဘယ်လောက်ထိတိုင်းသားအင်အားစုတွေပါလာမလဲပေါ့ဆိုအဲ့လိုအနေထားတော့ဆက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့စိုးရိမ်စရာပိုပြီးတော့ရှိလာပါတယ်ဆိုတ ရှိလာတော့ဘလောက်ကြီးကျွန်တော်တို့ဟိုရှေ့ဆက်ပြီးတော့စီးအောင်နိုင်မလဲဆိုတဲ့အနေထားပေါ်မှာလည်းမူတီရဲ့လို့ထင်ပါတယ်အဓိကစီးနေရမှာကဘသူတွေလဲအကောင်ဆုံးကြီးအဓိကတော့ကျွန်တော်အမြင်ကတော့အန်အေဒီအနေနဲ့ဘလောက်တိုင်းတာတိဟိုရက်မယ်ဆိုတဲ့သဘောထားကိုကျွန်တော်သိထားမတွေ့ရပါဘူးခင်ဗျဆိုတော့ကကျွန်တော်အနေနဲ့ဒိုင်လူကြီးပဲလုပ်ပါလားဒါမှမဟုတ်အန်အေဒီကိုနဲ့ကရောဘလောက်တိုင်းတ Sisa Bine Maleono, Doilo Nitario, Energy Party, the Kunin at the Vitam Riau, Rojima.
Energy let Jama, Bijan and Japsin, Timare, Gwimin Belu the Wale, Uwafi, the Faga Tamron elevates through.
ပြန်လဲသိနေရေးသူတို့ဟောရင်းကြားစီလို့ကတော့တိုင်းရင်းသားရဲ့နဲ့လှုပ်ရတယ်သို့တော့တချိန်တည်းမှာတက်မရုံနဲ့တိုင်းရင်းသားကသိပြီးတော့ဟာဇာတာမဖြစ်လာဘူးပေါ့ကံကောစားဖြစ်နေဆိုတော့အန်အယ်ဒီရဲ့အခက်အခဲကိုလည်းပဲတော်လေးတွေးမြင်နေရတဲ့ဒီနေရာမှာကိုမင်းဘယ်လိုသွားပါလဲဟုတ်ပါတယ်ဆရာဒီပဒါတလန်တန်တလန်ပေါ့နော်ဆိုလိုတာတော့ဥမာဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့နှစ်ဖ တဲ့အစွန်တရားတွေကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာညှိနှိုင်းပေးရမှာဖြစ်တဲ့အလားတူပဲဒီတိုက်ပွဲတွေဖြစ်နေတဲ့ပုံမှာလည်းစဉ်းစားချက်တရားတစ်ဖက်နဲ့တစ်ဖက်ကဒီအစွန်တစ်ဖက်ကိုရောက်နေပါတယ်ပရာဒလန်တန်ဒလန်ပေါ့အဲ့တော့ဆိုရကတော့ဒီတက်မလဘက်ကစဉ်းစားတာကတော့ NCO ထိုးလိုက်အဲ့ဒါဆိုလို့ရှိရင်ပြစ်ခတ်စေပြီးသွားမယ်ငြိမ်းချမ်းဆက်ဆွေးနွေးမယ်ဒါပေမဲ့တိုင်းနာရိတ်ဘက်ကစဉ်းစားတာကျတော့ပြစ်ခတ်ရစေကိုယဉ်ကျေးညာပေးအဲ့ဒါမှာတခြားချက်တွေလည်းတို့တောင်းဆိုရတာပေါ့နော်ဒီတေးကြအောင်ဒီတိုက်ပွဲတွေရပ်သွားအောင်လုပ်ပြီးတော့မှ NCA ကိုထိုးမယ်အဲ့တော့အဲ့လိုမျိုးဒီနှစ်ဖက်ဖြစ်နေတဲ့အနေထားမှာနှိမ့်နှိုင်းရတော့ခက်ပါတယ်ဆရာဒါပေမဲ့တစ်ချိန်နဲ့မှာပဲတိတိကျကျ NDI ဆိုရတဲ့ဥဆောင်မှနှိမ့်နှိုင်းမယ်ဆိုလို့ရှင်တော့သူမသားကိုမသားသူမနာကိုမနာပေါ့ဆရာရယ်ဒီ NCA ကိုလည်းတစ်ဖက်တစ်ချိန်နဲ့မှာထိုးသလိုဟလာပြစ်ခတ်ရေးဆေးကိုလည်းတစ်ချိန်နဲ့မှာချိန်ညာပေးတာမျိုးတပြိုင်နက်ပေါ့နော်လှုပ်လို့ရတာနှိမ့်လို့ရတာမျိုးတွေအများကြီးရှိပါတာ
ဟုတ်ကဲ့ဆိုတော့ဒီတိုင်းရင်းသားပြဿနာပြည်လဲရေးရှိလားလားကိုကွန်ဆူရင်းဘယ်လောက်ထိမှန်ပြီးတော့ကြည်ပါလေဆိုရပါဆိုရဒီ NLD အစိုးရရဲ့ပထမစတန်း၅နှစ်အတွင်းမှာတော့ဖြစ်လာနိုင်သလားဘယ်အဆင့်ထိရောက်နိုင်မယ်လို့အစွမ်းကိုမျှော်လင့်နိုင်ပါသလဲကျွန်တော်တို
့ဟုတ်ကဲ့ဟိုပြီးခဲ့တဲ့ကျွန်တော်တို့အခု27ရာစုပင်လုံးအစည်းအဝေးမှာကျွန်တော်တို့လည်းတက်ခွင့်ရပါတယ်ဒါအဲ့ဒီနေသားမှာဆိုလို့ရှိရင်နောက်ထပ်တစ်ဆင့်ဘယ်လောက်ထိခရီးပေါက်နိုင်မလဲဆိုတာကတော့လက်ရှိအစိုးရကဘယ်လောက်ထိညံ့ညံ့ဆန်းဆန်းပေါ့နော်ဆိုတော့ကျွန်တော်ဒီကိစ္စတွေလုံးနိုင်မလဲဆိုတဲ့ပုံအမူကြီးရလို့ထင်ပါတယ
်ဆိုတော့တမတော်ကတော့ဒီစီးရဲအမြင်အခုလောလောဆယ်ဖြစ်နေစီးမြင်ပြင်စီးရဲအမြင်နဲ့စီးပွားရေးအမြင်ကလွယ်လို့ကျပြန့်တဲ့နိုင်ငံရေးအမြင်မြင်နိုင်တဲ့အယူဆမျိုးတစ်ချင်းချင်းမှာပြောင်းလဲလာမယ်လို့ကကိုင်းမင်းဘယ်လိုသုံးသပ်
ပြောင်းလဲလာနိုင်ပါရဲ့ဆရာအထူးသဖြင့်တော့အခုမကြသေးခင်ကဒီသွားတဲ့ဒီလေးလာရေးခီးစဉ်ပေါ့နော်မတောင်အာဖရိကလိုမျိုးအဲ့လိုမျိုးကိုသွားလေးလာတဲ့အခါမှာအခုလို
ဒီတက်ကကောင်းဆောင်တွေပါတခြားဒီကောင်းဆောင်တွေနဲ့ဒီတိုင်းနာကောင်းဆောင်တွေပါဝင်ပေါ့နော်အဲ့တူတူသွားလေတဲ့ခါကျလို့ရှိရင်ထားနိုင်ငံတွေရဲ့အတွေ့အကြုံလည်းသိပြီးတော့ခုလုံးနေထားပေါ့နော်ပုံမြင်လာပြီးတော့ကျွန်တော်တို့ရဲ့တစ်ဆင့်ပြတ်တဲ့ဖက်ထန်စားချက်တွေကိုနားထောင်လာနိုင်မယ်အဲ့ဒီအခါမှာကျွန်တော်တို့ဒီယုံကြည်မှုတစ်စုံတရာရလာနိုင်ကြပါတယ်နော်အဲ့ဒါနောက်ပိုင်းမှာမှပြတ်တဲ့ဖက်ညှိနှိုင်းပြီးတော့နော်မျှဝေခံစားနေတဲ့အချိန်ကိုရောက်လာတဲ့ခါကျလို့ရှိရင်တော့ဒီတင်ရယ်လောက်ကကောင်းတဲ့အနေအထားမျိုးဖြစ်မှာပါဗျာ
အဲ့တော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခအခြေအနေနဲ့မြန်မာနိုင်ငံရဲ့ညီညာရေးအလားအလာနဲ့ပတ်သက်ပြီးတော့မြန်မာအရေးတုံ့သက်သူတွေဖြစ်ကြတဲ့ကိုအောင်သူညင်းနဲ့ကိုဝင်းမင်းတို့ကိုဦးကျော်စံသားဆွေးနွေးတုံ့သက်တင်ပြထားတာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအပတ်စဉ်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့မီယိုဖလာကိုပိုင်ယုံကြည်မှုနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံကမိခင်တယောက်ဖြစ်တဲ့မတ်နှင်းယူဆွေရဲ့အမည်ကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံပေါင်းစုံလူမျိုးပေါင်းစုံတွန်းချီရတယ်များအိုက်ကွဲရမှုတွေရှိပါတယ်။အဲကျွန်မတို့ပမာဒီမှာလည်းမယုံဖလာယုံကြည်မှုတွေဘာသာရေးယုံကြည်မှုတွေကိုယ်ပိုင်ယုံကြည်မှုတွေအများကြီးပဲကွဲပြားကြနာကြတာ။အမိခင်တယောက်ဖြစ်လာတဲ့အခါကျတော့သားသမီးတွေပေါ်မှာယုံကြည်ချက်တွေရှိတယ်။ဟုတ်ကိုကိုလည်းယုံကြည်ချက်ရှိတယ်။သူတို့ဖြင့်လူမှုရေးပတ်ဝန်းကျင်နဲ့ပတ်သက်လို့ပေါ့မယုံဖလာတလေထုံးစံလေးတွေပေါ့အာဟိုတနေ့အမျိုးသားနဲ့ရုပ်ရှင်ကြည့်နေတဲ့အနောက်တိုင်းရုပ်ရှင်ပေါ့သူတို့ဒီမှာကလေး၃ယောက်ရှိတာသမီး၃ယောက် อายุไม่ตู่จ้าบ่เตี่ยวกะอเปียวบ่เตี่ยวกะอเลนเตี่ยวกะหมู่ลาดันไอ้มีตาโซอเปลี่ยนมาแล้วตะเก๋สิอ่ะจีเนเนี่ยตะมี้อิจิโหจ้างมาเนี่ยเปียวอัตตันจ้างมาเนี่ยเปียวคลีอายุคลีเตี่ยวไปไล่ไปแล้วคลีโหอะไรไม่รู้ตัวอลันไปถ่าล่ะบ่โน้ตายะมาเฉิงไดปะเฉิงยะมาเฉิงคลีโหอสาจุยะมาเฉิงตัวเปียวจ้างมาเนี่ยเปียวโปรเจกต์ตะคูนี่น่ะห้อมหมดไปไล่จ้ะ เนี่ยมาอเมริกาอยู่เนี่ยแต่มาดีนักงานมานี่ก็เลยเสร็จเนี่ยแล้วสิพี่ตลอดเลยจี้ไล่แต่คาจ้ะเหรอถ้าเดี๋ยวบ่จริงๆเอ๊ะบลูโลโก้ตาตะมี้อ๋อเอาอัตตังคลีบลูโลคลีเต็งไข่ลงจังหวะโปรเจกต์ไปอ่ะอะไรမျိုးเนี่ยจังหวะไปไล่ลงชื่อเนี่ยเนาะไม่ผิดไหนอยู่ป่ะเนาะอะแม่ยောက်จ้ะเปลี่ยนเปล่าจ้ะเหรอตรุมาตันตัดฉับปองญาตัวลงไปออกมาซาเว้ริญาญีลงไปออกมาทีหาโจ้งมาอไซเมนต์ตะคู่ชะจ้ะจี้ไล่อ နှုတ်ထန်တရားတခါသူ့ကိုလည်းပတနာပြောက်လွယ်တွဲပေးထားတယ်အဲ့ပတနာအမျိုးသားကောင်းလေးပေါ့နော်သူ့မှာလည်းအယုတ်ရှိတယ်အဲ့လိုပဲအဲ့သူ့ကိုတိုက်ပါချင်ရမယ်တယောက်တစ်လက်ပါညာဆိုအဲ့လိုမျိုးကြတော့တကယ်တမ်းကြတော့သူစာမကြက်နိုင်အောင်အဲ့ဒီတော့မှတကယ်မိခင်တယောက်ကြုံရတဲ့ခက်ခဲလို့ယုံကြုံတွေ့သွားတဲ့အခါကျတော့သူအဲ့လိုမျိုးမလုပ်ရတော့အော်သမားပြီးမှကြတော့သမားလိုအမေတွေအများကြီးပဲရှိမှာပေါ့နော်သမားယုံကြည်မှုအတိုင်းပေါ့ဆိုတော့ကြတော့ဒါလေးလို့အပ်သလားမလို့အပ်ဘူးလားဆိုတာတကယ်တမ်းကိုယ်မှရှိနေတဲ့ရိုးစွဲနေတဲ့ယုံကြည်မှုနဲ့တကယ်အပြစ်မှဖြစ်နေတဲ့ reality နဲ့တွေ့လိုက်တဲ့အခါကြတော့ခါတလေမှမရောဖလားယုံကြည်မှုတွေကလက်တွေ့ပေါ်မှာအသုံးမကျပါလားပေါ့နော်ဟုတ်ကောတင်းတင်းတွေးမိသွားတာအနောက်တိုင်းကိုအထင်ကြီးတယ်စီတန်းဝထင်ကြီးတယ်ဆိုတော့တွဲလန်းချက်မပါပဲနဲ့ကိုပိုင်ကိုကြုံရတဲ့ကိုလက်တွေ့ပေါ်မှာကိုတွေ့မြင်ရတဲ့ဟာကကိုယုံကြည်မှုဖြစ်လာတယ်ဆိုတာတစ်ခါပြင်မှာလူတွေပြောင်းလဲသွားတယ်ဆိုတာလေအဲ့ဒါလေးပြောချင်လို့ပါသမယုံကြည်မှုတွေကအမြဲတမ်းယာတိဥတုဆိုပဲပြောင်းလဲတတ်ပါလားလို့လက်ထံသွားတယ်ကိုကိုကနောက်ပိုင်းမှာမိခင်ဖြစ်လာတဲ့အခါမှာလည်းချော်တင်လောက်ရတယ်လေအများကြီးရှိရတယ်ခမယုံကြည်မှုတွေတပြေးပြေးကောင်းလဲလာပါလိမ့်မယ်ဗမာနယ်ပယ်မှာလည်းအများကြီးပဲရှိသေးတယ်နောက်မင်းကိုတင်းနဲ့တကြောင်တဲ့တာတို့စသည်ဖြင့်လည်းအများကြီးရှိသေးတယ်ဒီခါလေးကျတော့အိမ်ကြီးချင်းနိုင်ငံတွေကိုထွက်လိုက်ရင်ဟုတ်ပဲမတဲ့တာတွေကဘူဖေးမှာဒီတိုင်းချတာစားနေကြအဲကြမယိုးကလာယုံကြည်မှုတွေကကိုယ်နိုင်ငံရဲ့အပြင်ကိုထွက်လိုက်တဲ့အခါမှာဒီခါလေးမှာသူရဖြစ်တတ်ပါတယ်ဒါမှကိုယ်လက်တွေ့ပါမှာတကယ်အသုံးဝင်လာတာလည်းကိုယုံကြည်ချက်ဖြစ်လာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့မြန်မာမိခင်တယောက်ဖြစ်တဲ့မန်နှင်းယူဆိုရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါတယ် VOA American အတန်ကနေကြာတာတွေနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းလိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာပေါ်မှာအခုလက်ရှိအိုးအိမ်စွန့်ခွာထွက်ပြေးသူပေါင်း65သန်းရှိလိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းထားပါတယ်။ဒီထက်ကလူပေါင်း21သန်းဟာနိုင်ငံတကာနယ်နိမိတ်စည်းတွေကိုကျော်ဖြတ်ထွက်ပြေးသူတွေဖြစ်ကြပြီးကျန်တဲ့သူတွေကတော့နေရရင်းကိုပြန်မဖြစ်လို့ပြည်တွင်းမှာပဲရွှေ့ပြောင်းနေထိုင်ကြရသူတွေဖြစ်ပါတယ်။ဒါဟာပုံကြီးချက်ပြောနေတာမဟုတ်ဘဲကမ္ဘာတဝန်းကလူသားတွေလက်တွေ့ရင်ဆိုင်နေရတဲ့အချက်တည်းဖြစ်ပြီးတချို့နေရာတွေမှာတော့ရုတ်တရက်ကျရောက်လာတဲ့ကပ်ဘေးတစ်ခုဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံမှာကျင်းပခဲ့တဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်လို့အစ်စ်မြင့်အစည်းအဝေးမှာပြောခဲ့ပါတယ
် It is in the world's singular interests best interests and it is right to ensure that people who desperately need
ဒုက္ခသည်တွေရဲ့အရေးဟာတကဘာလုံးရဲ့အာရုံစိုက်ခံရတဲ့ပြဿနာတစ်ခုဖြစ်ပြီးတကယ်လည်းအာရုံစိုက်တယ်မှာတယ်။နောက်ပြီးအိုးအိမ်စွန့်ခွာလာကြရတဲ့သူတွေဟာပြည်တွင်းမှာပဲဖြစ်ဖြစ်ပြည်ပကိုထွက်လာတာပဲဖြစ်ဖြစ်သူတို့အတွက်နေရာထိုင်ခင်းအစ်စ်တစ်ခုအရေးတကြီးလိုအပ်နေတာကိုရရှိတယ်မှာတယ်။သူတို့အနေနဲ့ဘေးကင်းလုံခြုံနေထိုင်ရေး စားအသောက်ဆေးဝါးကျောင်းနဲ့နောက်ထပ်ဘာဖြစ်ရမလဲဆိုတဲ့အစီအစဉ်ရှိတဲ့အချိန်တစ်ခုစတဲ့အချက်လက်တွေကိုတကယ်ရရှိနိုင်တဲ့နေရာတစ်ခုလိုအပ်ပါတယ်။ဒုက္ခရောက်သူတစ်စုံတစ်ယောက်ကိုအဲ့ဒီလိုအခွင့်အရေးတွေနဲ့အထောက်အကူပေးရမယ့်တာဝန်ကပြိပခဖြစ်တဲ့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံတွေနဲ့ထွက်ပေါက်သဘောဖြစ်နေတဲ့နိုင်ငံတွေအပေါ်မှာဓာတ်ရိုက်ပတ်သက်နေပါတယ်။ဒါပေမဲ့ဒီလိုဒုက္ခသည်တွေကိုတော့အားလုံးကဝိုင်းဝန်းကူညီကြရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာစစ်ပွဲတွေရပ်အောင်လုပ်ဖို့အကြမ်းဖက်မှုတွေကိုစတင်ဖို့လူ့အခွင့်အရေးလေးစားလိုက်နာဖို့နဲ့ဒီအလားတူးမြလာနေတဲ့ဌာနေစွန့်ခွာရွှေ့ပြောင်းနေကြသူတွေရဲ့အရေးကိုစနစ်တကျကင်တွယ်ဖြစ်ရှင်းဖို့ဆိုတာတွေဟာကျွန်တော်တို့တာဝန်ယူဆောင်ရွက်ရမယ့်လုပ်ငန်းစဉ်ရဲ့တစ်စိတ်တစ်ဒေသဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောသွားခဲ့တာပါ။ကုလသမဂ္ဂထွေထွေညီလာခံကနေဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေအတွက်ဒုက္ခသည်တွေရင်ဆိုင်ရတဲ့အခက်အခဲတွေကိုတာဝန်ယူရတဲ့စံနှုန်းသတ်မှတ်ဖို့ဒုက္ခသည်ကလေးတွေရဲ့နောင်ရေးအတွက်ပိုးပြီးတော့တင့်တင့်ကောက်မွန်တဲ့ပညာရေးစနစ်ကိုထောက်ကူပေးဖို့တခါဒုက္ခသည်တွေအနေနဲ့အလုံးလုံးနိုင်တဲ့အခွင့်အလမ်းတွေပိုးပြီးတော့တိုးတက်ကောက်မွန်လာစေဖို့စတဲ့အချက်လက်တွေပါဝင်တဲ့လိုက်နာဖို့မလိုတဲ့ဆုံးဖြတ်ချက်တစ်ခုကိုနယူးယောက်ပြည်ညာချက်နဲ့ထုတ်ပြန်အတည်ပြုခဲ့ပါတယ်လူသားချင်းစာနာမှုအကူအညီပေးရမှာအများဆုံးလှူဒါန်းနိုင်တဲ့အလှူရှင်နိုင်ငံဖြစ်ရတာလို့အမေရိကန်အနေနဲ့ဂုဏ်ယူဝမ်းမြောက်တဲ့ကိစ္စဆိုတာမရှိပါဘူး။ဒုက္ခသည်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကျွန်တော်တို့မှရှိထားတဲ့ငွေနဲ့ကျွန်တော်တို့လိုအပ်နေတဲ့ငွေပမာဏရဲ့ကွာဟမှုဟာအလွန်ကိုကြီးမားလွန်းလှပါတယ်လို့လည်းဝန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။ဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အဓိကလိုအပ်ချက်တွေကိုအပြည့်အဝပိုးပြီးတော့ထောက်ကူပေးနိုင်ဖို့နဲ့ဖြစ်စီနှိမ့်ဆက်မှုတန်းကြောင့်ဘေးတင့်နေရသူတွေအတွက်အခွင့်အလမ်းတွေပို့ပေးနိုင်ဖို့ခမည်းတော်အားလုံးနဲ့အတူလက်တွဲဆောင်ရွက်ဖို့နောက်ပြီးကပ်ဘေးတင့်နေကြတဲ့လူတွေကိုလက်ခံထားရတဲ့တိုင်းပြည်တွေမှာလိုအပ်တဲ့အကူအညီတွေကိုထပ်လောင်းဖြည့်ဆည်းပေးကြဖို့ကျွန်တော်တို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်။ဒီအရာတွေအားလုံးအဆုံးသတ်နိုင်ရေးရှိဆက်ဆောင်ရွက်နိုင်ဖို့ခမည်းတော်စီကအကူအညီထောက်ပံ့မှုတွေကိုတောင်းခံပါရစေ။နောက်ပြီးကျွန်တော်တို့ကိုယ်တိုင်လည်းအကောင်းဆုံးရလဒ်တွေပေါ်ထွက်လာအောင်ဆောင်ရွက်ပါမယ်ဆိုတာကိုဂရုပေးပါတယ်လို့ဝင်းကြီးကယ်ရီကဆက်လက်ပြောကြားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ် VOA အမေရိကန်အတန်ရဲ့ကြာတာရင်းနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတယ်တည်တချင်းတောင်းဆိုခြင်းကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bummies@voanews.com ကိုဆက်သွယ်နိုင်ကြပါမယ်ခင်ဗျာဒီရွေးကြတာရင်းနဲ့မနက်ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
ဟစ်တီကျူးဘားနိုင်ငံနေမှာအသက်ဆုံးရှုံးမှုတွေနဲ့တခြားပျက်စီးဆုံးရှုံးမှုတွေကြီးကျယ်ဖြစ်ပေါ်စေခဲ့တဲ့ဟာရီကိန်းမက်သျူးဟာဆယ်စုနှစ်တစ်ခုအတွင်းကာရီဘီယံဒေသကိုဝန်ရောက်တက်ခိုက်တဲ့မုန်တိုင်းတွေနဲ့အားအပြင်းဆုံးတစ်ခုဖြစ်ပြီးဗုဒ္ဓဦးနေ့ကတော့ဘဟားမားနိုင်ငံတီရှိရာကျွန်းစုတွေဘက်ကိုဥတီရွေးရှားနေပါတယ်ဟစ်တီနဲ့ဒိုမီနီကန်နိုင်ငံနေမှာဝင်ရောက်တက်ခတ်ခဲ့တာမှာအ ਨੇ စုံလူ၁၀ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုအလွတ်သဘောရွေးချယ်လိုက်ပြီးမကြခင်ရက်ပိုင်းအတွင်းတရားဝင်အတည်ပြုကြေညာနိုင်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီမှဗုဒ္ဓဦးနေ့ကမဲပေးရွေးချယ်ရမှာဝိုင်းရင်နိုင်ငံရေးသမားလည်းဖြစ်တန်တမာလည်းဖြစ်တဲ့မစ္စတာဂူတဲရက်စ်ကထောက်ခံမဲ့73မဲကန့်ကွက်သူမရှိကြားနေမဲ့နမဲနဲ့အပြတ်အသတ်အနိုင်ရရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသတွေကနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2016ခုနှစ်ကနေ2018ခုနှစ်အထိတည်ငြိမ်နေမယ်လို့ခန့်မှန်းထားတဲ့ကြေညာချက်ကိုကမ္ဘာ့ဘဏ်ကအောက်တိုဘာလ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာဒေသရဲ့စီးပွားရေးတိုးတက်မှုကိုနှောက်ယှက်ပေးမဲ့အန္တရာယ်အလားအလာတွေရှိနေစေဖြစ်တာကြောင့်ဒေသတွင်းကနိုင်ငံတွေနဲ့ဘဏ္ဍာရေးနဲ့ငွေကြေးဆိုင်ရာအားနည်းချက်တွေကိုရှော့ချနိုင်မဲ့အစီအမံတွေကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့2016နဲ့2019ခုနှစ်တွေအတွင်းငွေကြေးဖွင့်ပွားမှုမြင့်မားတယ်လို့ဆိုနိုင်ပေမဲ့စီးပွားရေးတိုးတက်မှုနှုန်းဟာဆက်လက်အားကောင်းနေမှာဖြစ်ကြောင်းငွေကြေးဖွင့်ပွားမှုနှုန်းဟာ 8.5% ခန့်လုံးရှိနေပြီးစီးပွားရေးတိုးတက်မှုနှုန်းကတော့ 9.8% ခန့်လုံးရှိမယ်လို့ခန့်မှန်းထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်
နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာပါအခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုတွေကတော့မတ်အင်ဂျင်နိုင်နဲ့မတ်နန်းထွေးယူလို့ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.
Over 70% fled five nations: the Democratic Republic of the Congo, Syria, Burma, Iraq, and Somalia, where protracted conflicts have driven millions from their home. Over